နိုင်ငံရေးတက်ကြွလှုပ်ရှားသူចောင်းသားပြည်သူအလို့သမားလဲသမားတွေကိုပုံမှန်အမျိုးမျိုးတက်ပြီးဖမ်းဆီးထောင်ချနေတဲ့ဥပဒေတွေကိုစန့်ကျင်ကက်ကွက်ကြောင်းတက္ကသိုလ်ចောင်းသားများတမကများတာကာတចောင်းသားတွေကဒီကနေ့ရန်ကုန်မြို့မှာ Feel Law ဆိုတဲ့ campaign နဲ့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်နိုင်ငံရေးအကျဉ်းသားတွေရှိနေသည့်အမျိုးသားပြန်လည်တင်မဲ့ရေးနဲ့စစ်မှန်တဲ့ပြုပြင်ပြောင်းလဲရေးပေါ်ဆောင်နိုင်မှာမဟုတ်ဘူးလို့လည်းနိုင်ငံရေးအကျဉ်းသားကူညီစောင့်ရှောက်ရေးအသင်းကဝေဖန်ပြောဆိုလိုက်ပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားရမဆုမုံကတင်ပြပေးမှာပါရှင
်ဟုတ်ကဲ့ပါအရသာအစိုးရလက်ထက်မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးပေါ်ဆောင်နေပါတယ်လို့ဆိုပေမဲ့မြန်မာနိုင်ငံတဝန်းအကျဉ်းထောင်တွေမှာနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုပုံမှန်အမျိုးမျိုးတက်ပြီးတော့ဖမ်းဆီးထောင်ချအရေးယူနေတဲ့အပေါ်ဒီဥပဒေတွေဟာတရားမျှတမှုမရှိဘူးဆိုပြီးစန့်ကျင်ကန့်ကွက်ကြောင်းတက္ကသိုလ်ကျောင်းသားတမကများတက္ကသကျောင်းသားတွေကဦးဆောင်ပြီးတော့ဒီကနေ့ရန်ကုန်မြို့လေကမဟာဗန္ဓုလပန်းချံလွတ်လပ်ရေးကြောက်တိုင်အနီးမှာဓာတ်ပုံကမ်းမင်းနေနဲ့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေအပေါ်မှာပုံမှန်အမျိုးမျိုးတက်ပြီးတော့စီရင်ချက်ချနေတဲ့ဒီကနေ့တရားစီရင်ရေးမှန်းတိုင်းအပေါ်မေးခွန်းထုတ်လိုပါတယ်လို့ဒီကနေ့လှုပ်ရှားမှုမှာပါဝင်သူတက္ကသကျောင်းသူမဆုရတနာမြင့်ကအခုလိုပြောပါတယ
်ဒီနေ့ကံမင်းကနာမည်ပေးရတော့ဖေးလို့လို့နာမည်ပေးရတယ်ညီမတို့ရန်ကုန်မှာရှိတဲ့တက္ကသတွေပေါင်းပြီးလို့လာပါဒီကရွေးချယ်ပါညီမတို့ဒီမတရားတဲ့ဥပဒေပေါ့နော်ဒီတရားစီရင်ရေးတက်ပြီးနေတဲ့တရားစီရင်မှန်းတိုင်းဖောက်ပြရတဲ့သဘောရင်းနောက်ဒီမတရားတဲ့ဥပဒေတွေဟိုမှာပုံမှန်ဆက်စပ်လို့ဟာမျိုးနောက်ဒီကားပြည်သူတွေပေါ်ကိုအာဒီနေ့ထုတ်ခဲ့တာလေအဲ့လိုဥပဒေညီမတို့ကစန့်ကျင်နေကန့်ကွက်တဲ့ပုံစံမျိုးဆန္ဒထုတ်ခေါ်တဲ့ပုံစံမျိုးပေါ့ဆန့်ကျင်နေရမှာဒီအဲ့ဒီလိုမျိုးဥပဒေနဲ့မတရားဖမ်းဆီးခံတောင်းတာတွေရော19တွေပေါ့အားလုံးသူတွေအတွက်ပါညီမတို့ကမတင်တဲ့ကြောင့်ဆန္ဒထုတ်ခေါ်တာပါပဲဟုတ်
နိုင်ငံတော်အကျဉ်းထောင်တွေထဲမှာဖမ်းဆီးထိန်းသိမ်းခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေဟာမတရားတဲ့ဥပဒေပုံမှားတွေနဲ့မတရားဖမ်းဆီးထိန်းသိမ်းခံနေရတယ်ဆိုတာအများပြည်သူကိုသိရှိစေချင်တဲ့အတွက်တက္ကသိုလ်ကျောင်းသားတမကများအဖွဲ့တက္ကသကျောင်းသူကျောင်းသားတွေကဥဆောင်ပြီးတော့လှုပ်ရှားမှုပုံစံအမျိုးမျိုးနဲ့ဆက်ပြီးတော့လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းတက္ကသိုလ်ကျောင်းသားတမကများတက္ကသရဲ့တည်င်းပြန်ကြားတာဝန်ခံကိုဖိုးသားကပြောပါတယ်
ဒီမှာနိုင်ငံမှာပေါ့ဒီနိုင်ငံရေးကျင်းသားတွေကိုဒီမတရားထောင်ချဖမ်းဆီးနေတဲ့ဥပဒေတွေပေါ့ဥပမာပုံမှန်ဆက်ချက်တို့ပုံမှန်9-5ခါလို့လို့စားသောက်ပုံမှန်တွေပေါ့အဲပုံမှန်တွေကိုကျွန်တော်တို့ကြောက်နေနေတဲ့လူမရှိဘူးဖတ်နေတယ်ဆိုတော့ဒီခက်ရွေးချက်လည်းပေါ့ကျွန်တော်တို့ဒီနေ့ခန်းတော့လုပ်တယ်ဒီအဓိကကျွန်တော်တို့ဒီဥပဒေတွေကိုကျွန်တော်တို့ဖတ်နေတာပေါ့ကျွန်တော်တို့ဒီဥပဒေဒီလူမတရားဆိုတာကိုကျွန်တော်တို့အများပြည်သူသိနေကြတယ်ဒီလာမယ့်ရေးပေါ်ပေါ်မှာဒီကောင်းမွန်တဲ့သူတွေရဲ့စစ်ပေါ်လာရင်ကျွန်တော်တို့အဲဥပဒေတွေအားလုံးသတိမြေတကယ်ပြည်သူကိုအကျိုးပြုတဲ့ကြပ်ပြီးလို့တော်ပေးနေတဲ့ဥပဒေပေါ်ထွက်လာမယ်လို့ယူကြည်ပါတယ်
ဒီဥပဒေရှိနေတဲ့နိုင်ငံရေးသားရှိနေတယ်လေအဲ့တော့ကျွန်တော်ဒီဥပဒေတွေကိုလိုမရှိဘူးဖတ်ကြည့်ကြောက်တဲ့ပြည်ထောင်လည်းလုပ်တယ်ပြီးတော့ဒီကမ်ပိန်းကိုတော့နောက်ထပ်ဟိုပုံမှန်မျိုးနဲ့လုပ်အောင်လည်းရှိတယ်
နိုင်ငံရေးအကျဉ်းသားတွေရှိနေတဲ့၍အမျိုးသားပြန်လည်တင်မြှင့်ရေးနဲ့စစ်မှန်တဲ့ပြုပြင်ပြောင်းလဲရေးပေါ်ဆောင်နိုင်မှာမဟုတ်ဘူးလို့လည်းနိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံကဝေဖန်ပြောဆိုလိုက်ပါတယ်အခုလက်ရှိအကျဉ်းထောင်တွေထဲမှာပုံမှန်အမျိုးမျိုးနဲ့တက်ပြီးတော့အထိမ့်သိမ်းခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေကို AAPBB နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့အတွင်းရေးမှူးကိုတိတ်နိုင်ကအခုလိုပြောပါတယ်
နိုင်ငံရေးအကျဉ်းသားကတော့ကျွန်တော်တို့စီရင်ရစုလို့ရှိတော့190ရှိပါတယ်ဆိုတော့ဒီနိုင်ငံရေးလှုပ်ရှားမှုကြောင့်ဒီအခွင့်အရေးလှုပ်ရှားမှုကြောင့်တရားရင်ဆိုင်နေရတဲ့လူတွေက448ရှိပါတယ်ဆိုတော့အများစုကတော့ဒီလေယာဉ်ရေးကိစ္စလေးနဲ့ပတ်သက်ပြီးပါတယ်နောက်တစ်ခါမျိုးသားပြည်ရေးပြုပြင်ကြောင်းလဲဖို့အတွက်ဆန္ဒပြတဲ့ဆန္ဒထုတ်ဖော်တဲ့လူတွေပါတယ်ဆိုတော့အများစုကတော့ဒီပုံမှန်18955ခါခွေ44ခုဆိုတဲ့ဒီပုံမှန်လေးနဲ့ကတော့အများစုဖြစ်ပါတယ်။ဒါပေမဲ့တချို့တောင်းသားတွေကတော့ဥပမာလရဆက်ရောက်ဆိုလို့ရှိရင်ပုံမှန်ပေါင်း62ခုတော့ဖြစ်နေပါပြီ။ဆိုတော့အဲ့လိုမျိုးတွေလည်းဆိုတော့နောက်ဆုံးနိုင်ငံရေးကျင်းသားတွေရဲ့အခြေအနေကတော့ကျွန်တော်တို့ဒီဒီမိုကရေစီဖြစ်ပေါ်တိုးတက်ရေးအတွက်သာဒီမိုကရေစီရေးကိုသွားဖို့အတွက်မြို့သားပြည်လည်းတင်းနိုင်ရေးကိုသွားဖို့အတွက်လုပ်နေတာပါ။ဒီနိုင်ငံရေးအကျဉ်းသားတွေရှိနေကြကြကတော့မြို့သားပြည်လည်းတင်းနိုင်ရေးဆိုတာရှိလာမှာမဟုတ်ပါဘူး။ဖြစ်လာမှာမဟုတ်ပါဘူး။ဒီမိုကရေစီဖြစ်ပေါ်တိုးတက်ရေးဆိုတာလည်းကလန်းဝင်းနေမှာဖြစ်ပါတယ်။ဒါကြောင့်မလို့ဒီနိုင်ငံရေးအကျဉ်းသားတွေရှိနေကြကြကတော့ဘယ်လိုပဲဒီမိုကရေစီရေးအတွက်မြို့သားပြည်လည်းတင်းနိုင်ရေးကဒီစိုးစားနေကြစီဟိုတော့နိုင်ငံရေးအကျဉ်းသားတွေအကျဉ်းထောင်ထဲမှာရှိနေသေးတယ်ဆိုလို့ရှိရင်ဒါကအရောက်ကွာလေးဦးမယ်လို့ကျွန်တော်တို့မြင်ပါတယ်
မကြသေးခင်အချိန်တုန်းကနိုင်ငံတော်သမ္မတရဲ့လူငယ်ချမ်းသာခွင့်နဲ့အကျဉ်းသား9000နီးပါးပြန်လည်လွတ်မြောက်လာခဲ့ပေမဲ့နိုင်ငံရေးအကျဉ်းသားက10ခန်းလောက်ပဲလွတ်မြောက်ခဲ့ပါတယ်မြန်မာနိုင်ငံတဝန်းအကျဉ်းထောင်အသီးသီးမှာနိုင်ငံရေးအကျဉ်းသားပေါင်း100ကျော်ထိမ့်သိမ်းခံနေရဆဲဖြစ်ပြီးတော့တပိမောက်ကျောင်းသူကျောင်းသားဝင်းရံပြည်သူအလုသမားလယ်သမားရေးဒီမိုကရေစီလူခွေတက်ကြွလှုပ်ရှားသူ400ကျော်လောက်ဟာလည်းလက်ရှိတရားရင်ဆိုင်နေရဆဲအခြေအနေဖြစ်ပါတယ်ရှင်